မင်္ဂလာပါခင်ဗျာ AR ရဲ့အတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်အခုနားဆင်ရမှာကတော့ AR ကပတ်စင်တင်ဆက်နေတဲ့အဒီတစကားဝိုင်းအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာရဲ့စစ်မှုထမ်းဥပဒေရိုက်ခတ်မှုထိုင်းဘလူးကင်တွယ်မလဲဆိုတဲ့ကောင်းစဉ်နဲ့ကျွန်တော်တို့ဆွေးနွေးသုံးသပ်သွားကြမှာဖြစ်ပါတယ်ကျွန်တော်ကတော့ AR မြန်မာပိုင်းအက်ဒီတာကျော်ခပါကျွန်တော်နဲ့အတူတူဆွေးနွေးမဲ့သူကတော့ AR ရဲ့အက်ဒီတာကျော်ကိုအောင်စောဖြစ်ပါတယ်။ပေါ်တော်မင်္ဂလာပါ
။မင်္ဂလာပါကျော်ခ
။ဒီမြန်မာနိုင်ငံရဲ့စစ်မှုထမ်းဥပဒေကအိန္ဒိယချင်းထိုင်းနိုင်ငံကိုလည်းအကြီးကျယ်ရိုက်ခတ်လာတာကိုကျွန်တော်တွေ့ရတယ်။သူသဖြင့်တော့ဒီထိုင်းနိုင်ငံရဲ့ဒီသတင်းမီဒီယာတွေမှာဆိုလို့ရှိရင်ဒီဟာကိုအထူးသတင်းတရအနေနဲ့ဒီနေ့စဉ်ရက်ဆက်ပေါ်ပြလာတာကိုကျွန်တော်တွေ့ရတယ်ဆိုတော့ဘာကြောင့်လဲဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီစစ်မှုထမ်းဥပဒေထုတ်ပြန်မှုဟာအိန္ဒိယနိုင်ငံအနည်းဆုံးဖြစ်တဲ့ထိုင်းနိုင်ငံကိုတက်ရောက်မှုတွေရိုက်ခတ်မှုတွေရှိလာနိုင်လို့ဖြစ်ပါတယ်ဆိုတော့တက်ရောက်မှုတွေပြောမယ်ဆိုလို့ရှိရင်လည်းလက်ရှိလည်းရှိလာနေတဲ့အခြေအနေဖြစ်လို့ပေါ့လေဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့အရင်ဆုံးဆွေးနွေးပေးပါအောင်ပေါ့နော
်ဆိုတော့ကိုကျော်ခမေးချင်တာကတော့Welcome to Thailand la bo hla blue welcome lo ma le bo ai raw me ya lo chano raw na le tha de myan ma naing gan ma sit mu than upare chang yak khat mu de pyu tin de khu le ne mo ba ne pi pat ma yak khat mu shi da twi ya de a raw thai naing gan ma so yin no di upare ko pyat than pi de chian ne sa pi yo myan ma naing gan ya lu nge de di o asu lai a pyon lai thwat la me so yee da jet de thai media de ma chano twi ya da phit par de a raw chano pyan pyo me so yin no line line shi par de 2021 ana tin pi de chain ma thwat la de lu line line shi par de a raw a rawFacebook လို့ခေါ်ရတာပေါ့ပထမ line ပေါ့အဲ့ပထမ line နဲ့ထွက်လာတဲ့သူတွေရှိတယ်အခုဖြစ်ခဲ့တဲ့အခုဖြစ်နေတဲ့ကိစ္စကဒုတိယ line လို့ပြောလို့ရပါတယ်2024မှာပေါ့နော်ဆိုတော့ပထမ line မှာထွက်လာတဲ့သူတွေက CDM တွေနိုင်ငံရေးနဲ့ပတ်သက်တဲ့သူတွေနိုင်ငံရေးသမားတွေအထက်မှာနေလို့မရတော့တဲ့သူတွေအများစုပါတာကိုကျွန်တော်တို့တွေ့ရတယ
်နောက်တစ်ခုကဒီအလုတ်ကန်အခွင့်လန်းကလည်းမြန်မာပြည်မှာအားနေတဲ့အခြေအနေဆိုတော့ဟလာဒီအလုတ်ကန်ခွင့်လန်းအတွက်ဒီနိုင်ငံရေးကျက်တဲ့စီးပွားရေးအကျက်တဲ့တွေကြောင့်အလုတ်ကန်ခွင်းလန်းအတွက်ထွက်လာတဲ့လူတွေလည်းပါတာပေါ့
2021အာဏာသိမ်းပြီးနောက်ပိုင်းမှာလည်းခုနကကိုကျော်ခပြောခဲ့တယ်လို့ပဲတည်ရင်နဲ့ဆိုးရွားလာတဲ့မြန်မာပြည်ရဲ့အခြေအနေနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေကြောင့်မြန်မာနိုင်ငံထွက်လာတဲ့လူတွေလည်းအများအပြားရှိတော့တွေ့ရပါတယ်ဒါအပြင်ဒီနိုင်ငံရေးစစ်ရေးပြည်ပခါတွေကြောင့်စစ်ပောင်ခြေလာတဲ့အတွက်ကြောင့်တိုင်းသားဒေသတွေမှာလည်းပြည်ပခါတွေကြောင့်ထွက်လာတဲ့တိုင်းသားတွေကလည်းပိုပြီးများလာတာကိုကျွန်တော်တွေ့ရတာဖြစ်ပါတယ်
ဆိုတော့ဒီအနေနဲ့ပတ်သက်ပြီးတော့ထိုင်းကလည်းဟိုလားပြင်ဆင်မှုတွေလုပ်နေတာတွေကျွန်တော်တွေ့နေရတယ
်ဟုတ်ပါတော့
သူတို့ဘယ်လိုကင်တွယ်မလဲပေါ့လေဒါနဲ့ပတ်သက်ပြီးတော့
ဟောကျွန်တော်မြင်တာတော့လေမြန်မာ crisis ကထိုင်းဘက်ကိုကူးလာပြီမြန်မာ crisis ကထိုင်း crisis ဖြစ်လာမလားပေါ့ဒါပေမဲ့ထိုင်းဘက်ကတော့အလိမ်မပါနဲ့စွာနဲ့ဘယ်လိုကင်တွယ်မလဲအမျှော်မြင်ရှိရှိနဲ့ဘယ်လိုကင်တွယ်မလဲဆိုတာကအရေးကြီးတယ်လို့ကျွန်တော်ကတော့ထင်တယ်အဲ့ခါမှာကျွန်တော်တို့မကြသေးခင်ကပဲထိုင်းနိုင်ငံကွန်ကြီးကိုစစ်တပ်ထွေစင်းနေပြီးတော့ဒီနိုင်ငံကိုတရားဝင်လာမဲ့သူတွေကိုကြိုးစားပါတယ်ဆိုတော့သူကထွက်ပြီးပြောတာကျွန်တော်တွေ့ရတယ်။တဘောကတော့တရားဝင်ခိုးဝင်လာတဲ့သူတွေကိုတော့အရေးယူမှုတွေပြစ်ဒဏ်ချမှုတွေရှိမယ်လို့ဆိုလိုတဲ့သဘောလို့ကျွန်တော်တို့ပြောလို့ရပါတယ်။ဆိုတော့ချိန်နှင်းမှာပါရန်ကုန်မှာရှိတဲ့ထိုင်းနိုင်ငံတန်ယုံမှာဟလာထိုင်းနိုင်ငံကိုပြည်ဝင်ခွင့်ဗီဇာလျှောက်တဲ့သူတွေကဒီနေ့တခြားပို့ပြီးတော့များလာတာကိုတွေ့ရတယ်။ဒါကြောင့်လဲအကန့်အသတ်နဲ့ဒီနေ့ကို400ပဲလက်ခံမယ်ဆိုတဲ့စီကံကိုထိုင်းတန်ယုံနဲ့ထုတ်ပြန်တာကိုကျွန်တော်တွေ့ရတယ်။
ဆိုတော့ဒီအခုလောလောဆယ်ကတော့ဒီထိုင်းဘက်ကိုဝင်လာတဲ့လူတွေမှာဆိုလို့ရှိရင်လည်းအရန်များတယ
်ဟုတ်ကဲ့
ဒီ10ရက်နေ့ပေါ့နော်ဒီစစ်မှုထမ်းဥပဒေအသက်သွင်းလိုက်တဲ့10ရက်နေ့နောက်ပိုင်းမှာဝင်လာတဲ့အရေးအတွက်ကဒီအစပေါင်း4 5 6ဆလောက်အထိမြင့်သွားတာပေါ့နော်စံချိန်တင်မြင့်တက်သွားတဲ့အခြေအနေတွေတွေ့ရတယ်ဒီဟာနဲ့ပတ်သက်ပြီးတော့ခုနကဒီဝန်ကြီးချုပ်ပြောထားတာ ਨੇ ဆိုလို့ရှိရင်လည်းနည်းနည်းသွားပြီးတော့ကန့်ညီတာတွေ့ရတယ်အခုဆိုရင်ဖမ်းတာစီးတာတွေလုပ်တယ်ပေါ့လေဥပမာမဲဆောက်မှာဆိုလို့ရှိရင်လည်းဖမ်းစီးတွေစတင်လုပ်နေတာတွေ့ရတယ်ခုနလိုနေဆက်ကနေပြီးတော့တရားမဝင်လမ်းကြောင်းတွေလာတဲ့သူတွေကိုဖမ်းတာဆိုလို့ရှိရင်အခုယာကနန်းအထိရှိသွားတာကိုကျွန်တော်တွေ့ရတယ်ဆိုတော့ဒီသူတို့နဲ့တွေ့တဲ့လူတွေရဲ့ပြောဆိုချက်အရဆိုလို့ရှိရင်အများစုကတော့ဒီစစ်မှုထမ်းဥပဒေကိုဟိုတိန့်ရှောင်ဖို့နဲ့ပြည်တွင်းထဲမှာနိုင်ငံရေးစီးပွားရေးအကျက်အတဲကြောင့်ဒီရက်တီရေးအတွက်လောက်ကန်ရှာဖွေရေးအတွက်လာတဲ့သူတွေဖြစ်တယ်ဆိုပြီးတော့ပြောတာပေါ့လေဆိုတော့ဒီအခြေအနေတွေကနောက်ထပ်ပိုပြီးတော့ဆိုးဝါးလာနိုင်တဲ့အခြေအနေရှိတယ်လို့တော့သုံးသပ်ရတာပေါ့
ဟုတ်ကဲ့ကိုကျော်ခပြောနေတာကဖန်းစီတယ်ဆိုတာကထိုင်းနိုင်ငံတွင်းမှာတရားမဝင်ဝင်လာနေတဲ့မြန်မာတွေမြန်မာနိုင်ငံတိုင်းရင်းသားတွေကိုဖန်းစီနေတာကိုပြောတာပေါ့နော်ဆိုတော့နေဆက် checkpoint တွေမှာဖန်းစီတာတွေရှိတယ်ချိန်ထဲမှာပဲအဲ့ဒီနေရာနေပြီးတော့ပဲတရားမဝင်လမ်းကြောင်းနေရာနေပြီးတော့ပဲလူကုန်ကူးတဲ့သူတွေဆီကနေပြီးတော့ အစုလိုက်အပြုံလိုက်ဝင်လာနေတယ်ဆိုတဲ့သတင်းတွေကိုလည်းကျွန်တော်တို့အခုကြားနေရတယ်ပေါ့နော်တစ်ချိန်တည်းမှာကျွန်တော်ပြောချင်တာကတရားဝင်လာနေတဲ့သူတွေအနာသိမ့်တဲ့အချိန်နေစပြီးတော့ထိုင်းနိုင်ငံမှာတရားဝင်လာနေတဲ့သူတွေလှုပ်လှုပ်ခိုင်းနေတဲ့သူတွေကြောင်းတက်နေတဲ့သူတွေပညာစည်းပူးနေတဲ့သူတွေချို့ရတဲ့ education visa နဲ့နေတဲ့သူတွေပို့ပြီးတော့များလာတာကိုကျွန်တော်တွေ့ရတယ်အထူးသဖြင့်ဒီစစ်မှုထမ်းဥပဒေကိုပြဋ္ဌာန်းပေးတဲ့အချိန်နေစပြီးတော့ထိုင်းနိုင်ငံမှာရှေ့တက္ကသိုလ်တွေကျောင်းနေမှာလာပြီးရှောက်တဲ့သူတွေများပြားတဲ့အတွက်ကြောင့်အချို့တက္ကသိုလ်တွေဆိုရင်ဒီရှောက်လွာတော့ပိတ်သွားတဲ့အဆင့်ဖြစ်သွားတယ်ဆိုပြီးကျွန်တော်တို့ဒီသတင်းတွေကျွန်တော်ဖော်ပြခဲ့ပြီးတာဖြစ်ပါတယ
်ဟုတ်ပါတယ်မကြခင်ရပိုင်းဆိုလို့ရှိရင်ကျောင်းတစ်ကျောင်းမှဆိုလို့ရှိရင်တို့လိုအပ်ချက်က150လက်ခံမှုစီစဉ်ထားတယ်ဒါပေမဲ့ဒီရပိုင်းတွင်းမှာပဲဒီဥပဒေထုတ်ပြန်ပြီးတော့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးတဲ့ရပိုင်းမှာပဲလာလျှောက်တဲ့သူဥရဲ့1000ကျော်သွားလို့အခုရပ်လိုက်ရတာပေါ့လေအဲ့လိုကျွန်တော်တို့ဟိုတော့တွေ့တဲ့အချိန်မှာပြောပြတာ
ဟုတ်ကျွန်တော်ဒီထိုင်းအစိုးရကဘလို့ကင်တွယ်မလဲဆိုတော့ပြန်သွားခြင်းတယ်ပြန်သွားတဲ့အခါမှာအခုလက်ရှိထိုင်းအစိုးရကအရင်အစိုးရဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဗိုလ်ချုပ်ကြီးပရယုတ်ချန်အောင်ချာနဲ့မတူအောင်သူတို့ကစ조사နေတဲ့အချိန်ကာလလည်းဖြစ်နေတယ်သူတိုက်ဆိုင်နေတာတော့ကျွန်တော်တွေ့ရတယ်အရင်တော့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းကတော့မြန်မာစစ်ကောင်စီကထိတ်တန့်စစ်ဗိုလ်ချုပ်ကြီးတွေနဲ့ပို့ပြီးရင်းနှီးမှုရှိတယ်ဆိုတော့ဆွဆွဲချက်တွေတုံ့တက်မှုတွေအရင်တော့ရှိခဲ့တာဖြစ်ပါတယ်ဆိုတော့လက်ရှိထိုင်းအစိုးရကမြန်မာအယူကင်တွေတဲ့အခါမှာအရင်အစိုးရနဲ့မတူဘူးဆိုတာကိုသူကလုတ်ပြနေရတဲ့အချိန်လေးဖြစ်တယ်ပေါ့နော်အဲ့တော့ဒီစင်ပူထန်ဥပဒေမထုတ်ခင်အချိန်လေးမှာပဲထိုင်းနိုင်ငံရဲ့ဝန်ကြီးကထိုင်းမြန်မာနယ်စပ်မှာရှိတဲ့ MESOC ကိုလာခဲ့တယ်ပြီးတော့ Humanitarian Corridor ဆိုခေါ်တဲ့လူသားချင်းစာနာမှုထောက်ပံ့ရေး Corridor ကိုဖွင့်ဖို့ဆိုတာကိုလာပြီးပြောသွားတာကိုကျွန်တော်တွေ့ရတယ်ဆိုတော့ဒါဒီဒီဟာတွေတိုက်ဆိုင်နေတာကိုကျွန်တော်တွေ့ရတယ်ပေါ့မြန်မာပြည်ရဲ့အခြေအနေကပိုပြီးတော့ဆိုးဝါးလာတယ်ဒုက္ခသည်တွေပိုပြီးများပြားလာမယ် migrant worker လို့ခေါ်တဲ့ရွှေ့ပြောင်းပြီးလုပ်မဲ့လူတွေပိုပြီးတော့များလာနိုင်တယ်မြန်မာပြည်ရဲ့ဖြစ်နေတဲ့အခြေအနေကိုတကယ်တော့ခံရမှာကဒုနိုင်ငံပဲထိုင်းနိုင်ငံအများဆုံးဖြစ်တယ်ဆိုတော့ထိုင်းဘက်ကနိုင်ငံရေးသမားတွေရောလိလာတုံးတက်တဲ့လူတွေရောအစိုးရကရောထိုင်းတော်ဝင်တက်မလို့ရောတိုးပြီးစဉ်းစားထားပြီးသားဆိုတော့ကျွန်တော်တွေ့ရတာဖြစ်ပါတယ်ဆိုတော့ပြန်ကောက်မယ်ဆိုရင်တော့ဒီစစ်မှုထမ်းဥပဒေကိုလေထိုင်းပါလီမန်အမတ်ချုပ်ကလည်းဒီစစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးတော့ impact တွေရှိတယ်ထွက်လာတဲ့သူတွေကိုဘလို့ဆောင်းရှောက်မလဲသူတို့အလောက်ကန်ခွင်းလန်းတွေပေးတင်နေဆိုတော့တိုက်တွန်းချက်တွေကိုလည်းကျွန်တော်တွေ့ရတာဖြစ်ပါတယ်ဒါအပြင်ဒီလူခွင်းဆန်ရအခြေခံမှုတွေကိုအလေးထားဖို့လည်းထိုင်းနိုင်ငံမှာတိုက်တွန်းနှိုးဆော်တာတွေကျွန်တော်တွေ့ရတယ်သလုံးစဲတော့မြန်မာနိုင်ငံကနေပြီးတော့ရွှေ့ပြောင်းလာတဲ့လူသမားဥယီဘယ်လောက်ရှိမလဲလို့ကိုကျော်ခသိနားလည်တာလဲ
လူသမားကြီးဆောင်ရွက်နေတဲ့သူတွေရဲ့အဆိုအရတော့သုံးတန်းကျော်ရှိတယ်လို့ခန့်မှန်းထားတာပေါ့လေလက်ရှိမြန်မာနိုင်ငံရဲ့ပောက်ကွဲလာမဲ့အခြေအနေစည်ရင်းတော့မပါသေးဘူးပေါ့နော
်
ဒီသူတို့ထုတ်ပြန်တဲ့အခြေအနေအရဆိုလို့ရှိရင
်ဆိုရင်တော့အခုကျွန်တော်တို့ Bangkok Post သတင်းစာမှာရောကျွန်တော်တို့ AR မှာရောရေးတာဆိုရင်ငါးတန်းဝင်းကျင်လို့တချို့ရေးကြတယ်သုံးတန်းလည်းမှန်နိုင်တယ်ငါးတန်းအထက်လည်းမှန်နိုင်တယ်ဒါပေမဲ့မကြာသေးခင်ကထိုင်းရဲ့လူ့သမားဝန်ကြီးဌာနနေပြီးတော့ထုတ်ပြန်ကြရဆိုရင်သူတို့စီမှာမပုံတင်ထားတဲ့register လုပ်ထားတဲ့လူသမားနှစ်တသမတန်ရှိတယ်လို့သူတို့ကပြောတယ်။တဘောကဘာကိုပြောလဲဆိုတော့ထိုင်းနိုင်ငံမှာရှိတဲ့ system ထိုင်းနိုင်ငံမှာရှိတဲ့ဒီလူသမားဝန်ကြီးဌာနအပြင်တခြားဌာနတွေမှာဌာနတွေကနေပြီးတော့မြန်မာနိုင်ငံတဖွဲ့ဝဲဝင်လာတဲ့လူသမားတွေကိုသူတို့မှာအသေးချာစင်းကောက်နိုင်တဲ့အင်အားမလုံးတော့ဘူး capacity မရှိဘူးဆိုတော့ပြနေတယ်လို့ပြောတယ်။ဘာကြောင့်လဲဆိုတော့သူတို့ခန့်မှန်းထားတဲ့ကျွန်တော်တို့ခန့်မှန်းနေတဲ့အရေးအတွက်တွေအများကြီးများနိုင်နေဆိုတော့တွက်ထားလို့ဖြစ်ပါတယ
်။ဆိုတော့ဒီထိုင်းကဒီမြန်မာနိုင်ငံမှာ2021အနာသိမ့်ပြီးကြတဲ့ခုနလိုပေါ့နော်နိုင်ငံရေးစီးပွားရေးပြဿနာစိုးဝါတဲ့အခြေအနေကြောင
့
်တရရိတ်ခုနလိုဆင်းလာတယ
်
အခုဒီစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တဲ့အချိန်မှာခုနလိုအရင်နဲ့မထွက်ဖို့စူးစမ်းနေတဲ့သူတွေပါထွက်လာကြတယ်
ဟုတ်တယ်ဆ
ိုတော့ပို့ပြီးတော့စိုးလာတဲ့အခြေအနေရှိတယ်အခုထိုင်းကပြင်လာလဲဒီအတွက်ကိုပဲသူတို့စိုးရိမ်မှုတွေနဲ့ပြင်နေကြတာပေါ့န
ော်ဟုတ်ကဲ့
ဆိုတော့ဘယ်လိုကန
့်အဲ့အဲ့အဲ့ဒါအဲ့ဒါအရေးကြီးတယ်ကျွန်တော်နည်းနည်းခွဲပြောမှတယ်ကိုကျော်ကကျွန်တော်တို့ပါလို့လဲဆိုတော့အရင်တော့ကျွန်တော်တို့ခေတ်တုန်းကကျွန်တော်တို့ထိုင်းနိုင်ငံမှာနေခဲ့တဲ့ကာလတွေတုန်းကအရင်ခေတ်တုန်းက
68နောက်ပိုင်း
မှာရှိတဲ့ခေတ်မှာထိုင်းနိုင်ငံကထွက်လာတဲ့သူတွေနဲ့ပတ်သက်လာ National Security လို့ခေါ်တဲ့အမျိုးသားလုံခြုံရေးရှုထောင့်အနေနဲ့ကြည်တာချင်းကတာများတယ်ဆိုတော့အားလုံးကလုံခြုံရေးဘက်ကနေကြည်တယ်ဖမ်းဆီးမှုတွေများတယ်အဲ့ဒါသူတို့ကန့်ဖွင့်မှုတွေစဉ်းစားတယ်ကန့်တွေလည်းဖွင့်ခဲ့တယ်shelter တွေလည်းဖွင့်ခဲ့တယ်ဒုက္ခသည်ထားဖို့ဆိုပြီးတော့အဲ့ဒုက္ခတဲ့စကန်ညာအခုပြန်ပိတ်လို့မရအောင်ဖြစ်နေတယ်ဒီနေ့စဉ်းစားပုံစဉ်းစားချက်ကအရင်ခေအောင်နဲ့အရန်ကွာတော့တွေ့ရတယ်တို့မှာတိုးတက်တဲ့အမြင်ရှိတဲ့သူတွေနောက်သတင်းမီဒီယာတွေအလူခွင့်သမားတွေမြန်မာရေးလေ့လာတဲ့ထိုင်းတွေထိုင်းနိုင်ငံရေးသမားတွေနော်လွတ်တော်ထဲမှာတိုးတက်တဲ့အမြင်ရှိတဲ့အတိုက်ခံအဖွဲ့တွေကနေပြီးတော့ တို့ရဲ့အမြင်မျိုးပြောတာတွေတို့ရဲ့ input ပေးတာတွေကိုကျွန်တော်တို့တွေ့ရတယ်ဒါအပေါင်းလက္ခဏာဆန်တယ်လို့ကျွန်တော်တို့မြင်ရတယ်မြန်မာတွေလာရင် country bound policy ပြောင်းလာတယ်လို့ကျွန်တော်တို့ခံမှန်းလို့ရတာပေါ့နော်နောက်တစ်ခုကကိုကျော်ကပြောသွားတဲ့အထက်မှာကျွန်တော်တို့တခုမေးမေးဖို့လိုတာပါလဲဆိုတော့ကျွန်တော် elite migration လို့ခေါ်တယ်ဘာလဲဆိုတော့ချမ်းသာကြွယ်ဝတဲ့သူတွေပတ်စံတန်တဲ့သူတွေဟလာ middle class တွေအလဲလက်တန်းစားတွေမြန်မာနိုင်ငံတွေဒီကိုရွှေ့လာတာ2021အာဏာသိမ်းပြီးနောက်ပိုင်းကစပြီးရွှေ့လာတာကျွန်တော်တွေ့ရတယ်အခုစစ်မှုထမ်းဥပဒေကြောင့်အားလုံးရိုက်ချလိုက်လို့ဖြစ်သွားပြီးတော့အခုချမ်းသာတဲ့လူတန်းစားတွေအလဲလက်တဲ့လူတန်းစားတွေကနေပြီးတော့ထိုင်းနိုင်ငံကိုရွှေ့လာတဲ့ကိန်းဂဏန်းတွေအခုများလာတာကိုတွေ့ရတယ်အဲသူတို့တွေကဒီမှာလာပြီး real estate တွေအိမ်တွေကွန်ဒိုမီနီယံတွေဝယ်တဲ့ရာခိုင်နှုန်းကအခုဆိုရင်ထိုင်းနိုင်ငံမှာပြန်ကြည့်မယ်ဆိုတရုတ်ပြီးရင် Germanyတရုတ်နဲ့ဂျာမနီပြီးပြီဆိုမြန်မာနံပါတ်၄နေရာလောက်ရှိတယ်လို့အခုဆိုရင်စဉ်းစားရတယ်သိရတယ
်ခုနားဆင်နေရတာကတော့ AOR သတင်းဌာနကတင်ဆက်နေတဲ့အရီတစကားဝိုင်းအစီအစဉ်ဖြစ်ပါတယ်အခုမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေကလည်းဟလာအထူးသဖြင့်စိုးရိမ်မှုတွေကြီးနေတာကတော့နံပါတ်၁မိဘတွေပေါ့နော်မိဘတွေကကိုယ့်ရဲ့သားသမီးတွေအတွက်ဒီဟိုစိုးရိမ်ပူပန်မှုတွေအရင်ကြီးနေကြတယ်နောက်တစ်ခုကကြတော့ဒီလူငယ်တွေကိုနိုင်ကွာလဲဒီဟာကိုရှောင်ရှားဖို့ဘယ်လိုထွက်ပေါက်ရှာရမလဲဆိုပြီးတော့ဟိုစူးစမ်းနေကြတဲ့ကာလပေါ့အခုကျွန်တော်တို့ဒီဟိုထိုင်းနိုင်ငံမှာဖွဲ့ထားတဲ့ကွန်ရက်လေးတွေကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့မှာပဲတော်တော်များများမြင်တာလေအခုရပိုင်းမှာဘာတွေများလာလဲဆိုလို့ရှိရင်စုံစမ်းကြတာပေါ့နော်ဒီထိုင်းနိုင်ငံမှာဒီအိမ်ချမ်းမြေတွေကိုဘယ်လိုဝယ်လို့ရလဲအမီပေါက်ဘယ်လိုဝယ်လို့ရလဲဘယ်လိုလုပ်လို့ရလေဥပဒေတွေကဘလို့ရှိလဲပေါ့နော်ခုကခလေးတွေကိုចောင်းထားမယ်ဆိုရင်ဘလို့နီးလန်းနေနဲ့ဘလို့ထားလို့ရမလဲဗာဗီဇာနဲ့နေရမလဲစသဖြင့်ပေါ့နော်ဒါမျိုးတွေမေးလာတဲ့မေးခွန်းတွေကိုကျွန်တော်တို့ဒီကွန်ရက်တွေမှာမြန်မာတွေစုဖွဲ့ပြီးတော့မင်းနေတဲ့ကွန်ရက်တွေမှာအများဆုံးတွေ့လာရတာရှိတယ်ဒါတွေကဒီစစ်မှုထမ်းဥပဒေရဲ့ရိုက်ခတ်မှုတွေကြောင့်အရင်တော့ကလည်းရှိတယ်ဒါပေမဲ့ဒီလောက်မများအောင
်
အခုရပိုင်းမှာတော့ပိုများလာတာတွေ့ရတယ်ဒါကလို့စစ်မှုထမ်းဥပဒေရဲ့ရိုက်ခတ်မှုတွေလို့ပြောလို့ရတာပေါ့နော်ခုနကဟိုဘန်ကောက်တို့ချင်းမိုင်တို့မြို့ကြီးတွေမှာဆိုလို့ရှိရင်လည်းအခုကွန်ဒိုတွေဝယ်တဲ့အရေအတွက်နှုံးကဒီအရန်များလာလို့
အဲ့လူတွေမြန်မာတွေ
ဟုတ်တယ်မြန်မာတွေက
ဘန်ကောက်ရှိမယ်ဟလာဖူကက်ရှိမယ်ဘီချ်ရှိတဲ့သူတွေဘီချ်ကိုသွားတာပေါ့နော်အဲ့တော့တောတောင်တဘာဝခြိုက်တဲ့သူတွေကချင်းမိုင်လာကြတာပေါ့နော် real estate လုပ်တဲ့သူတွေ report တွေကိုကျွန်တော်ဖတ်ကြည့်တဲ့ခါမှာဘန်ငွေ3သန်း4သန်း5သန်းတန်းကွန်ဒိုတွေဝယ်တဲ့သူတွေရှာတဲ့သူတွေကမြန်မာတွေအများစုဖြစ်နေတာကိုတွေ့ရတယ်။အတအပြင်ဟလာဘန်ငွေတန်း20နဲ့တန်း30ဝန်းကျင်ဒါတထေးတွေပဲဝယ်နိုင်မယ်။အဲ့လောက်တန်ဖိုးရှိတဲ့ real estate တွေကိုလည်းရှာနေတဲ့သူတွေရှိတယ်။မြန်မာနိုင်ငံသူတွေကထိုင်းနိုင်ငံလာတဲ့အခါမှာဟလာအရင်တော့က migrant workers တွေ political activists လို့ခေါ်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့သူတွေကိုကျွန်တော်အဲ့လိုဟာမျိုးတွေကျွန်တော်တွေ့ရတယ်။အခုဒီနေ့နောက်ထပ် class ကတော့ဘာလဲဆိုတော့အခုဆို elite တွေချမ်းသာကြွယ်ဝတဲ့သူတွေအမေတေမေတေကလတ်ကြီးအတိမလာပြီးတော့နေဖို့ဟာလာပညာရေးပညာဆက်တင်ဖို့တခြားနိုင်ငံတို့ဆက်ဆက်ထွက်ဖို့ဒါမှမဟုတ်လေသူကျမ်းမာရေးစောင့်ရှောက်မှုတွေရယူဖို့အတွက်အမကန်ကျရှိတဲ့နေရာတွေသူတို့စပြီးရွှေ့ဖို့စ조사နေတာရေကြီးအမျက်နှူပါပေါ့နော
်အ
ဲ조사နေတာကိုကျွန်တော်တို့တွေ့ရတာဖြစ်တယ်အဲ့တော့ထိုင်းနိုင်ငံကတဖောက်ချင်းမှာပဲမြန်မာတွေအားလုံးရဲ့favorite destination မှာမြန်မာအလုံးအသဘောကျတဲ့တွားလေတဲ့တွားနေတဲ့နေရာဖြစ်လာတာကိုကျွန်တော်တွေ့ရတာဖြစ်ပါတ
ယ်။နီးကက်တာရောဟိုတွားလာလွယ်ကူတာရောကုန်ကျစရိတ်တက်တာတာလည်းပါတော့
။
ဒါကြောင့်မဲဒီထိုင်းကိုရွေးချယ်တာလို့ပြောရမှာပေါ့
။ဆိုတော့ဟိုကျွန်တော်မြန်မာနိုင်ငံအိန္ဒိယချင်းနေကြည့်မယ်ဆိုရင်တော့ထိုင်းရှိမယ်၊တရုတ်ရှိမယ်၊အိန္ဒိယရှိမယ်၊ဘင်္ဂလားဒေ့ရှ်ရှိမယ်။ထိုင်းနဲ့မြန်မာကမှနေနေမချင်းဆက်ဆက်မှုက2400ကီလိုမီတာကျော်ရှိတယ်။ဒါပေမဲ့ထိုင်းကဒီနိုင်ငံနဲ့တခြားနိုင်ငံနဲ့ရှင်ကြည့်လိုက်အဲ့တော့သူတို့အကောင်ဆုံး destination ဖြစ်နေတာပေါ့သူတို့အကောင်ဆုံးထွက်ရမယ့်နေရာဖြစ်နေတာ။ဘာကြောင့်လဲဆိုတော့ခုနကကိုချောခါပြောထားတဲ့အချက်လက်တွေရှိသလိုအလောက်ကန်ခွင်းလန်းတွေရှာဖို့လည်းရှိနိုင်တယ်လို့တမန်ရောညင်ကျင်းမှုရောကျွန်တော်တို့မှာနှိစက်မှုတွေလည်းအများကြီးရှိတော့အဲ့ဒါတွေလည်းအဓိကအချက်တွေလို့ကျွန်တော်ထင်ပါတယ်။နောက်ပြီးတော့တခြားခုနနိုင်ငံတွေနဲ့ရှင်းလင်းမယ်ဆိုရင်ဟလာတရုတ်နဲ့အိန္ဒိယနဲ့ရှင်းမယ်ဆိုရင်ကျွန်တော်တို့ထိုင်းနိုင်ငံပို့ပြီးလွတ်လပ်တယ်ပို့ပြီးပွင့်လင်းတယ်အလောက်ကန်အတွက်ကိုသွားလာတယ်ပို့ပြီးအဆင်ပြေတယ်ဆိုတဲ့ဟာတွေကြောင့်ပဲမြန်မာအများစုကရွေးတယ်လို့ထင်ပါတယ်။နောက်တစ်ခုကတော့ထိုင်းနိုင်ငံမှာနေမှလားဆိုလည်းမဟုတ်ပါဘူးထွက်လာတဲ့သူတွေထဲမှာလည်းရေချက်တယ်ရေမှန်းချက်တယ်မြင်မျိုးရှိတာကိုကျွန်တော်တို့တွေ့နိုင်ပါတယ်။အထူးသဖြင့်ထိုင်းကနေပြီးတော့မလေးရှားကိုရွှေ့လာတယ်ရှိတယ်ထိုင်းနိုင်ငံကနေခဏနေပြီးမှတခြားဆက်သွယ်တွေနဲ့ဟလာ ကိုရီးယားတို့ဂျပန်တို့တချို့ဆိုရင်နောက်နိုင်ငံတွေဒီကူးသွားတာအားမျိုးတွေကျွန်တော်တို့တွေ့ခဲ့ပြီလားရှိပါတယ်ဆိုတော့ထိုင်းနိုင်ငံ transit point အနေနဲ့အသုံးသွားတဲ့တွေလည်းရှိတာကျွန်တော်တွေ့ရဖြစ်ပါတယ်ဆိုတော့ခုနပြောနေတဲ့ကျွန်တော်ဂိန်းကနားရပြောမယ်ဆိုရင်မြန်မာနိုင်ငံတို့ရဲ့ငားငယ်လုံးကြော်ကြော်ဟာအပြိပမှာအခြေချနေထိုင်ကြတယ်ဆိုတော့ဂိန်းကနားနေကျွန်တော်တို့အာ World Bank ရဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာဆိုရင်2019ပြောတာပေါ့နော်မြန်မာနိုင်ငံနေပြည်ပေါ့ရွှေ့တဲ့သူကအခြေချနေထိုင်တဲ့သူတွေလှုပ်လှုပ်တဲ့သူတွေကတိုင်းပြည်လူဦးရေရဲ့ငားငယ်နှောင်းတော့ရှိတယ်လို့ကျွန်တော်တို့သိရတယ်ဒါပေမဲ့ဒီနေ့အခြေအနေမှာဆိုရင်တော့အရန်များမအောင်ကျွန်တော်တို့အရန်ပို့ပြီးတော့များလာမယ်လို့ကျွန်တော်တို့တွက်ဆလို့ပြရပါတယ
်အခုလည်းဒီတရားမဝင် line ချောင်းနေရနေလာမဲ့သူတွေလည်းအများကြီးရှိမှာပေါ့လေဆိုတော့ထိုင်းရဒါနဲ့ပတ်သက်ပြီးတော့ဒီဆယ်စုနှစ်တည်းရမှာလှုပ်ခဲတဲ့ဟာကိုကြည့်မယ်ဆိုလို့ရှိရင်မြန်မာတွေဒီလိုဝင်လာတဲ့တရားမဝင်ကိစ္စတွေကိုကန့်ကွက်တဲ့နေရာမှာတော့ပျော့ပြောင်းတယ်လို့ပြောလို့ရပါဘူးနော
်အဲဒီစကားအမှန်ဆုံးပဲ
ဟုတ်ကဲ့ဘာကြောင့်လဲဆိုတော့ဒီသူကဒီပြက်ပြက်တသားလှုပ်တဲ့ပုံစံမျိုးထက်သူတို့တရားဝင်ဖြစ်တဲ့နီလန်းနေကိုဆွဲပြီးတော့တရားဝင်ဖြစ်တဲ့ကတ်တွေထုတ်ပေးလိုက်တာပေါ့နော်အဲ့ဒီနီလန်းကိုသူတို့တုံးတာဒါကတော့ဟိုဒီဟိုသူတို့ရဲ့ကင်တွယ်ပျော့ပြောင်းလိမ်မာတဲ့ကင်တွယ်မှုပေါ့နော်အခုလဲဒီလိုပုံစံမျိုးတွေထက်လာအောင်မယ်လို့ပဲပြောလင်း
ပြောလင်းရတာပေါ့နော်နောက်တစ်ခုကတော့ကျွန်တော်ထင်တယ်ကျွန်တော်တို့ခေတ္တကမြင်ခဲ့တာထိုင်းဘက်က National Security အမျိုးသားလုံးဂျုံဝေးဆိုတဲ့လုံးဂျုံဝေးတောင်းအောင်ချင်းကတ်တာပေါ့နော်ဒါပေမဲ့ဒီနေ့ဒီချိန်မှာတော့အဲ့ဒါအပြင် Economic Dimension လို့ကျွန်တော်တို့ခေါ်ပါတယ်စီးပွားရေးဘက်ကနေကြည့်တဲ့ဟာတွေပို့ပြီးတော့ကျွန်တော်တွေ့ရတယ်အဲပြီးတော့ခုနအလုတ်ကန်ဖန်တီးတဲ့ကိစ္စမျိုးတွေပြီးတော့ဒီမှာလူငယ်တွေဆိုရင်လည်း education တွေပညာရေးတွေပေးဖို့ကိစ္စတွေကိုစတင်တိုက်တွန်းမှုတွေရှိတာကျွန်တော်တို့တွေ့ရတယ်ဒီလူတွေကထိုင်းနိုင်ငံ workforce ဖြစ်နိုင်ဖြစ်သွားနိုင်တာဖြစ်လဲဖြစ်ခဲ့တာရှိတယ်မထိုင်းနိုင်ငံမှာ labor shortage ကလိုနေတာဖြစ်တယ်လိုအပ်နေတာဖြစ်တယ်ပေါ့နော်ဒါပြန်ကြည့်မယ်ဆိုရင်ထိုင်းနိုင်ငံက plus ဖြစ်သွားနိုင်တယ်လို့မြန်မာနိုင်ငံအတွက်ကတော့တကယ်ကိုဆယ်စုနှစ်နဲ့ချီတဲ့အနုလက္ခဏာလို့ကျွန်တော်တို့တွက်လို့ရပါတယ်ပြောလို့ရပါတယ
်ဟုတ်ကဲ့ဒီစစ်မှုရန်ဥပဒေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံထဲမှာလည်းအခုချိန်ထိရဲခက်မှုတွေကကြီးနေတယ်။နောက်ဒီအရောထုတ်ခဲ့တဲ့ဒီစစ်ကောင်စီကိုယ်တိုင်ကလည်းနေ့စဉ်နဲ့အမျှထွက်ရှင်းပြီးတော့မျိုးမျိုးပျော်ပြနေရတဲ့အခြေအနေတွေပေါ့နော်။အဲ့လိုမျိုးရှိတယ်။မြန်မာမှာတော့ခုနလိုဒီကောက်ခံရေးအဖွဲ့တွေအထူးအဖွဲ့တွေတောင်ဖွဲ့ပြီးတော့ဆောင်ရွက်နေတာတွေလည်းကျွန်တော်တွေ့ရတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီလိုဒီစစ်မှုရန်ကောက်ခံတဲ့ဟာစစ်တပ်တစ်ခုတည်းပဲလားဆိုတော့လည်းမဟုတ်ဘူး။စစ်တပ်ကအခုတော့တိုင်းပြည်လုံးကောက်ဖို့ဟိုပြောလိုက်တာပေါ့လေ။တကယ်တမ်းကျတိုင်းသားလက်နက်ကင်နေရှိနေတဲ့နေရာတွေမှာလည်းတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုနိုင်ကကောက်နေတာသူတို့ရဲ့စစ်မှုတန်းဥပဒေနဲ့ညီကောက်နေရရှင်မကြသေးခင်ကဆိုလို့ရှိရင်ဆိုရင်တော့ဟလာဟိုထင်ထင်ရှားရှားအတန်တွေထွက်လာတာရှိပါတယ်ဆိုတော့ဒီနိုင်ငံသားကိုထွက်လို့ရှိရင်ဟိုနောက်ကအိနေချန်တွေတိမ့်မယ်ဟလာအရေးယူမှုတွေမျိုးမျိုးလုပ်မယ်ဆိုပြီးတော့ထွက်လာတာလည်းရှိတယ်ဆိုတော့ဒီဟာတွေကလည်းအခုဒီထိုင်းနိုင်ငံပေါ်မှာလာပြီးရိုက်ခတ်မှုရှိပါတယ်
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာနေချင်းညချင်းဆိုသလိုပဲလူတန်းစားအစ်စ်တည်းပေါ်လာတယ်ကျွန်တော်တို့ကျွန်တော်နားလည်ထားတာတော့အဲ့လူတန်းစားအစ်စ်အဲ့လူတန်းစားအစ်စ်ကဘာလဲဆိုတော့မြန်မာနိုင်ငံကနေအမြန်ဆုံးထွက်ခွာဖို့စ조사နေတဲ့လူတန်းစားပဲဖြစ်ပါတယ်အဲ့လူတန်းစားတွေထဲမှာလူငယ်တွေအများစုဖြစ်တဲ့စစ်မှုထမ်းဥပဒေကိုကြောက်လန့်နေတဲ့သူတွေပါတယ်မိသားစုတွေတောင်ပါတာကျွန်တော်တွေ့ရတယ်ပြီးတော့အဲ့ထက်မှာဒီဆိုင်ုံလုံးပိုင်းတဲ့သူတွေကုမ္ပဏီပိုင်တဲ့သူတွေကလည်းဒီဥပဒေကိုအရင်စိုးရိမ်နေတာကျွန်တော်တွေ့ရတယ်ဘာကြောင့်လဲဆိုတော့ရန်ကုန်လိုနေရာမျိုးမှာဆိုရင်လေဒီအန်တီပညာရှင်ဆိုတာလူငယ်တွေများတယ်အဲ့လူငယ်တွေဆိုတော့အခုထွက်ဖို့စပြီးထွက်နေတာကိုကျွန်တော်တွေ့ရတာပေါ့နော်ဆိုတော့အတိုင်းပြည်ရဲ့နာဂတ်ရဲ့အရွယ်ကောင်းတွေတိုင်းပြည်ကနေထွက်ပြီးတော့ထွက်လာကြတာကိုကျွန်တော်တွေ့နေရတာဖြစ်တယ်ဒါတိုင်းပြည်ရဲ့အချီးမားဆုံးဆုံးရှုံးမှုဖြစ်တယ်တစ်ချိန်တည်းမှာပဲခုနကစစ်မှုထမ်းဥပဒေကိုပြတ်ထန်းလိုက်တယ်ဆိုတာအားလုံးတက်လန့်လို့ဖြစ်သွားတယ်အဲ့ဒါဘယ်သူတွေလဲဆိုခုနကျွန်တော်ပြောတဲ့ EAO တို့ EAO တို့ဖြစ်တယ်အဲ့ဒီအဖွဲ့တွေကျွန်တော်ပြောချင်တာရှမ်းပြည်တစ်ခုတည်းကိုပဲကြည့်မယ်ဆိုရင်ရှမ်းပြည်မှာရှိတဲ့ဟာလာပြည်သူစစ်တွေစစ်ကောင်စီနဲ့နှိစက်တဲ့သူတွေစစ်ကောင်စီကိုတိုက်ခိုက်နေတဲ့သူတွေအကုန်လုံးကလည်းစပြီးတော့ဒီဟာကိုပို့ပြီးတော့တပ်သားစုစုံကြီးကိုလှုပ်လာတာကျွန်တော်တွေ့ရတယ်။ဥပမာရှမ်းပြည်ကြည့်မယ်ဆိုရင်လူငယ်တပတ်တပတ်အတွင်းမှာပဲမိသားစုတွေထွက်လာတဲ့သူတွေကအများကြီးရှိတယ်ဆိုတော့ကျွန်တော်တို့တွေ့ရတာဖြစ်ပါတယ်
။ဒီကတော့ဒီအနေနဲ့ပသက်ပြီးကြုံလာရတာတော့ခုနကွန်စောပြောသလိုပေါ့နော်။ဒီကလူငယ်တွေနဲ့မြန်မာပြည်သူလူထုတွေပေါ့ဒီစစ်မှုရန်ဥပဒေတွေဒီစစ်မှုရန်ကောက်ခံနေတဲ့တိုင်းသားနယ်မြေတွေရဲ့အခြေအနေပေါ့ဒီဟာတွေကခုနဘယ်ကိုဆုံးသက်မလဲဆိုလို့ရှိရင်လေခုနဒီဟာထွက်လာတဲ့ဟာတွေကနီးစက်ဆုံးထိုင်းကိုပဲအဓိကလာကြတာများတယ်ဆိုတော့ထိုင်းကလည်းဒီဟာကိုရဲ့အကျက်တဲကိုအဓိကရင်ဆိုင်ရတဲ့နိုင်ငံဖြစ်တာပေါ့
ဟုတ်တယ်အဲ့တော့နိုင်ငံတစ်ခုပြန်ကြည့်မယ်ဆိုရင်တော့ဒီနေ့ဒီချိန်မှာပဲအာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာနိုင်ငံကနေပြီးတော့ဆုံရှုံခဲ့ရတဲ့ဆုံရှုံမှုတွေကအများများတော့ကျွန်တော်တွေ့ရတယ်အဲဆယ်စုနှစ်နဲ့ချီတဲ့အနုလက္ခဏာဆန်တဲ့ဆုံးရှုံးမှုတွေလို့ကျွန်တော်တို့ပြောလို့ရပါတယ် အာနိုင်ငံဖွံ့ဖြိုးတိုးတက်မှုအတွက်ရောကုန်ထုတ်လုပ်မှုအတွက်ရောကျွန်တော်တိုင်းပြည်ကိုအများကြီးထိခိုက်သွားတာကိုကျွန်တော်တွေ့ရတယ်။အဲပထမ wave နဲ့ဒုတိယ wave ကပိုပြီးတော့impact ကပိုကြီးမယ်လို့ထင်တယ်။နောက်တစ်ခုကထိုင်းနိုင်ငံပေါ့။ထိုင်းနိုင်ငံကဒါတွေကိုဘလို့ချင်းကက်တယ်လဲဆိုတဲ့ကိစ္စပါပဲ။အဲ့ခါမှာသူ့အတွက်ဒါ pain လားသူ့နာကျင်မှုလားဒါမှမဟုတ်သူ့ရဲ့ gain လား तू ကဒါကို gain ဖြစ်မှာသူ့ဒါကိုဘာရနိုင်မလဲ။ဒီဟာသူ့ရဲ့ gain ဆိုရင်တော့သူ့ရဲ့ gain ဖြစ်နိုင်တယ်သူ့ဘက်ကရနိုင်တယ်ဆိုရင်တော့ထိုင်းနိုင်ငံကိုနိုင်ငံတကာလည်းဒီ crisis ကိုထိုင်းရနေဘလို့ကူညီပေးနေလဲဘလို့ဖြေရှင်းပေးနေလဲဆိုတာစောင့်ကြည့်ရတဲ့ကြောင့်ဒါကိုတကောင်းဖြေရှင်းနိုင်မယ်ဆိုရင်တော့ထိုင်းနိုင်ငံကဒါ credit ရနိုင်မယ်အနေထားအခုလို့လည်းကျွန်တော်အကောင့်ဘက်ကကြည့်ပြောလို့ရမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ကိုချောက်က
ဟုတ်ကဲ့အခုနားဆင်ခဲ့ရတာကတော့ ARD သတင်းဌာနကပတ်စင်တင်ဆက်နေတဲ့အဒီတစကားဝိုင်းအစီအစဉ်ဖြစ်ပါတယ်အခုလို့နားဆင်ပေးခဲ့ကြသူတွေကိုလည်းလက်ရှိကြုံတွေ့နေကြရတဲ့အခက်အခဲအကျက်အတဲတွေကြားကအမြန်ဆုံးလွတ်မြောက်ကြပါစေလို့ဆုမွန်ကောင်းတောင်းပေးပါရခင်ဗျာ